Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မတ်လ30ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Client to meter 1925နဲ့32တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမောပါရှင်။ဒီနေ့မှာတော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရုရှားနဲ့ယူကရိန်းစစ်ဆန့်ညှိနှိုင်းသူတွေကြားမှာတူရကီနိုင်ငံအစ္စတန်ဘူမှာမနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်စီးရဲလှုပ်ရှားမှုတွေလျှော့ချသွားမယ်လို့ရုရှားကကြေညာပေးထားတဲ့ကြားမှာပဲယူကရိန်းမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ဒီလိုမျိုးယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းကမ္ဘာစားနပ်ရိက္ခာဆိုင်ရာအဆိုးဝါးဆုံးအကြက်တဲနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP အကြီးအကဲကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ဟာဒေတာတွေမှာစိုးရိမ်မှုတွေဖြစ်လာနိုင်တယ်ဆိုတော့အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ကြားတွေ့ဆုံဆွေးနွေးမှုအကြောင်းသတင်းဆောင်ပါကိုလည်းတင်ဆက်ပေးမှာပါ။သတင်းပေးပို့ချက်ထဲမှာဆိုရင်တော့ကရင်ပြည်နယ်မြဝတီအဝေးပြေးလမ်းပေါ်မှာကားလေးစီးပစ်ခတ်မိရှို့ခံခဲ့ရပါတယ်။စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ KK ကိုခွဲထွက်ဖွဲ့နဲ့ PDF မိရှို့ဖြန့်စီခဲ့တာ။အဒီကတော့ကျွန်တော်တို့အဲ့ဒီမှာဒီ KK ကိုခွဲထွက်ဖွဲ့တွေဒီလည်းရခင်နှစ်ဆန်းပိုင်းတော့လည်းအဲ့ဒီဓာတ်ကိုနောက်ဆက်ခဲ့တာရှိတယ်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်း VOA ကိုပြောပြခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်ပူတာအိုမှာစစ်ပြေးဒုက္ခသည်တွေနေရက်ပြန်ရေးကိုတော့ KBC ကညှိနှိုင်းပေးနေပါဗျ။ကြားဒေသကစစ်ဆောင်တွေကအချိန်ကြာလာတာနဲ့အမျှနေထိုင်စားသောက်ရေးကခက်ခဲလာပါဗျ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရည်စုံကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။ယူကရိန်းနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုရမယ့်အရေးလက္ခဏာမရှိသေးဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောပါရယ်36ရက်ကြာရုရှားကျူးကျော်စစ်အဆုံးသတ်ဖို့ရည်ရွယ်ချက်နဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့စစ်ဆင်ညှိနှိုင်းပွဲတွင်တောင်းဆိုချက်စီရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါရယ်ယူကရိန်းတွက်လူညုံရေးဆိုင်ရာနိုင်ငံတကာအာမခံချက်တွေအပါအဝင်အပြည့်အခက်ရစီအလားအလာတစ်ခုအတွက်သတ်မှတ်ချက်တွေကိုအင်္ဂါနေ့ကနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သမ္မတဗိုလိုဒီမီယာဇလင်စကီရဲ့တက်ထောက်သူကပြောပါရယ်ယူကရိန်းအတွက်လူညုံရေးဆိုင်အာမခံချက်ရမယ်မြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မဟာမိတ်အဖွဲ့ဓမ္မမို့တခြားစစ်မဟာမိတ်အဖွဲ့တွေထဲမဝင်ဘူးဆိုတာမျိုးလို့ဂျာနီမူဝါဒကိုချမှတ်မယ်လို့လည်းယူကရိန်းစစ်ဆက်ညှိနှိုင်းရေးမှူးတွေကအဆိုပြုထားပါရယ်ယူကရိန်းကတောင်းဆိုချက်တွေကိုစာနဲ့ရေးသားပေးပို့ခဲ့တဲ့ပေါ်ရုရှားဆိုရကကြိုးဆိုပေမဲ့နောက်ဆုံးသဘောတူညီချက်တခုရဖို့ဘယ်လိုအလားအလာကောင်းမျိုးမှမတွေ့ဘူးလို့ရုရှားပြောခွင့်ရပက်စကော့ဖ်ကသတင်းတော်တွေကိုပြောပါတယ်ဒီတော့ဒီမှာပဲခီးဖ်မြို့တော်ပတ်ဝန်းကျင်ဒေသတွေကိုရုရှားကပစ်ခတ်တိုက်ခိုက်နေတော့မယ်လို့ယူကရိန်းအကြီးတန်းတာဝန်ရှိသူတူကပြောတဲ့အကြောင်း AP သတင်းတပုတ်မှရေးထားပါတယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုကြောင့်ဒုတိယကမ္ဘာစစ်ကတည်းကဆိုရင်ကမ္ဘာစစ်နယ်ရိခါဆိုင်ရာအဆိုးရွားဆုံးအကြက်တဲနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂစစ်နယ်ရိခါအစီအစဉ် WFP အကြီးအကဲကပြောပါတယ်တလားကြစစ်ပွဲကြောင့်ယူကရိန်းနိုင်ငံဟာကမ္ဘာကိုစစ်နယ်ရိက္ခာထောက်ပံ့တဲ့နိုင်ငံဖြစ်ကနေစားစရာအလှူခံရတဲ့နိုင်ငံအဆင့်ရောက်သွားတယ်လို့ WFP အကြီးအကဲဒေးဗစ်ဘီစလီကကုလသမဂ္ဂလူညွန့်ရေးကောင်စီကိုအင်္ဂါနေ့မှာပြောခဲ့ပါတယ်။ကမ္ဘာတဝန်းကလူပေါင်း125,000ကိုကျွေးမွေးဖို့ WFP ကဝယ်ယူနေတဲ့ကောက်ပဲသီးနှံ90ရာခိုင်နှုန်းဟာယူကရိန်းနိုင်ငံကလာတာဖြစ်တယ်လို့ဒေးဗစ်ဘီစလီကလူညွန့်ရေးကောင်စီကိုပြောပါတယ်။အခုစစ်ပွဲကြောင့်ရီမင်လိုစစ်တပ်နဲ့နိုင်ငံတွေကိုထောက်ပံ့နေတဲ့စာနယ်ဧကာခွဲတန်းကိုလျှော့ချရတော့မယ်လို့လည်းသတိပေးပါရယ်စာတောက်ကုံလောင်စာစီနဲ့တည်ယူပို့ဆောင်ရေးစည်းတွေတက်လာတာကြောင့်ရီမင်အတွက်စာနယ်ဧကာအကူအညီကိုထက်ဝက်လျှော့ချခဲ့ရပြီဖြစ်ပါရယ်ယူကရိန်းနဲ့ရုရှားနဲ့နိုင်ငံပေါင်းဂျုံထိုးလို့မှုဟာတစ်ကမ္ဘာလုံးထိုးလို့မှုရဲ့30ရာခိုင်နှုန်းပြောင်းက20ရာခိုင်နှုန်းနေဂျာစီက85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းများရှိတယ်လို့ဘီစလီကပြောပါရယ်အီဂျစ်နဲ့လေဘနွန်နဲ့နိုင်ငံတွေကကိုပဲသူတို့အတွက်လိုအပ်တဲ့ကောက်ပွဲသီးနှံပမာဏရဲ့80ရာခိုင်နှုန်းကျော်ကိုယူကရိန်းနိုင်ငံကနေတင်သွင်းနေတာဖြစ်ပါတယ်။ထိုင်းရဲတပ်တွေတိုက်ခိုက်ရေးရင်ခုန်တင်မောတစဉ်တရုတ်ကတိစောက်ပေးနေတာမှလိုအပ်တဲ့အစ်စ်နှင့်အင်ဂျင်တွေပေးပို့ဖို့ဂျာမနီနိုင်ငံကညှင်းလိုက်တဲ့အတွက်တိစောက်ရေးလုပ်ငန်းကိုတရုတ်ကရပ်ထားလိုက်တယ်လို့ထိုင်းရဲတပ်တာဝန်ရှိသူတူကအတည်ပြုပြောဆိုပါတယ်။အခုလိုရင်ခုန်တင်မောတိစောက်ရေးလုပ်ငန်းရပ်လိုက်ရတာကြောင့်ထိုင်းနဲ့တရုတ်ကြားစစ်ဖက်ဆက်ဆံရေးမှာအဖူအထစ်ဖြစ်လာနိုင်ပါတယ်။ထိုင်းနိုင်ငံဟာအရင်ကအမေရိကန်ကနေစစ်လက်နက်ပစ္စည်းအများဆုံးဝယ်ယူခဲ့ပေမဲ့နောက်ပိုင်းမှာတရုတ်နိုင်ငံကနေအများဆုံးဝယ်ယူလာနေတာပါ မရိကန်ဒေါ်လာ400သန်းပေးရမယ်ယူအန်အမျိုးအစား S260 ရင်ငုတ်သင်္ဘောဒစင်းတည်ဆောက်ရေးအတွက်ထိုင်းတော်ဝင်ရတပ်ဖွဲ့နဲ့ဒီယိုနိုင်ငံပိုင်သင်္ဘောတည်ဆောက်ရေးလုပ်ငန်း CSOC တို့အကြား2019ခုနှစ်ကသဘောတူညီချက်လက်မှတ်ထိုးခဲ့တာဖြစ်ပြီးရင်ငုတ်သင်္ဘောကိုဘေးပို့ရမယ်ကနဦးရသက်မှတ်ချက်ကနောက်နှစ်ကုန်ဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံအတွက်ပထမဆုံးရင်ငုတ်သင်္ဘောတည်ဆောက်ရေးလုပ်ငန်းတွေရပ်ဆိုင်နေတဲ့အကြောင်းမိမဖော်တဲ့ထိုင်းရေတပ်သတင်းရင်းမြစ်ကိုကိုးကားပြီးထိုင်းသတင်းမီဒီယာတွေကဖေဖော်ဝါရီလမှာဖော်ပြခဲ့ကြပါတယ်။ထိုင်းရည်တပ်စစ်လက်နက်ပစ္စည်းဝယ်ယူရေးဆိုင်ရာစီမံခန့်ခွဲရေးယုံညွှန်ကြားရေးမှူးချုပ်ထိုင်းရည်တပ်ဗိုလ်ချုပ်ကြီးအပီချိုင်းစွန်ပူဂရန်ကရင်ငုတ်သင်္ဘောနောက်နှစ်မှာရောက်လာနိုင်ခြင်းမရှိဘူးဆိုတာ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ဘင်းစတက်အဖွဲ့ရဲ့လုပ်ငန်းလည်ပတ်မှုအသုံးစရိတ်တိုးမြင့်ဖို့အတွက်အိန္ဒိယနိုင်ငံကဒေါ်လာ1,000,000,000ထောက်ပံ့မယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ကြေညာပါတယ်
။ဘာရတ်सचिवालय के ऑपरेशनल बजट को बढ़ाने के लिए 1 मिलियन डॉलर की
बेम्स्टेक अग्रियमु यों लोंगन लेबसी टोमिनबो द्वे इंडिया नेगन गा अमेरिकन डॉलर 1,000,000,000 ठौपन मामे चनरो जामा गुंदोमु टोमिनन ये बेम्स्टेक लुलसवा गुंदो ये तबो टुनीजे अकाउंट थे फोमु उपाय मा खमेन्यान टुटेमु यावो येजी बारे लु वंजीजो मोरी गा ब्यो बारे मेमा नेगन पावन फोयन खुना नेगन शीदे बेंगला पिनन यो देदा नेगन म्या नी पिन्या ने सीबाय पुपोंग सोंये मु Beamstack အဖွဲ့အစည်းအဝေးကိုလက်ရှိလက်ကြဥက္ကဋ္ဌသီရိလင်္ကာနိုင်ငံကအင်ရှင်ဖြစ်ကိုလွန်ဘိုမြို့တော်မှာ3ရက်ကြာလက်ခံကျင်းပခဲ့တာဖြစ်ပြီးစစ်ကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်ကအွန်လိုင်းကတဆင့်ပါဝင်တက်ရောက်ပါတယ်စစ်ကောင်စီကိုဒီအစည်းအဝေးမဖိတ်ဖို့မြန်မာနဲ့အိန္ဒိယအရက်ဖက်အဖွဲ့တွေကတောင်းဆိုခဲ့ကြပေမဲ့လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့အစည်းအဝေးအဆုံးသတ်ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာဆ ਿਆ နာသီးမှုနောက်ဆက်တွဲဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တဲနဲ့ပတ်သက်လို့ဘာမှထည့်သွင်းပြောဆိုထားတာမတွေ့ရပါဘူး။ဈေးရမွေတည်မှုတဘာဝဘေးရန်ဥရုယာတိပြောင်းလဲမှုကတ်ရောဂါတွေနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကင်းတွေကိုတိုက်ဖျက်ရေးအဖွဲ့ဝင်နိုင်ငံတွေပူးပေါင်းလို့ဆောင်သွားကြမယ်လို့ကြေညာချက်ထဲမှာပြောထားတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။ဒီစီဝေးပြီးတဲ့နောက် Beamstack လက်ကျဥက္ကဋ္ဌကတော့ထိုင်းနိုင်ငံဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ဗိုလ်ဒူးညထိတ်တန်းရောက်တဲ့တင်တွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ America မှာအသက်50နဲ့အထက်တွေကို COVID-19 အားဖြင့်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ခွင့်ပြုလိုက်ပါပြီ။အရင်အားဖြင့်ကာကွယ်ဆေးထိုးပြီးအနည်းဆုံး6လကျော်လာရင်အခုလိုထိုးခွင့်ပေးလိုက်တာက COVID ပြန်ကောင်းထောင်လာခဲ့ရင်ထိခိုက်အလွယ်ဆုံးသူတွေနောက်ထပ်ကာကွယ်မှုရနိုင်အောင်လုပ်ပါလို့ American FDA အစားအသောက်နဲ့ဆေးဝါးကုလသမဂ္ဂဌာနကဆိုပါတယ်။Pfizer, သို့မဟုတ် Moderna ကာကွယ်ဆေးအခုလိုထိုးခွင့်ကို American FDA အနေနဲ့အင်္ဂါနေ့တည်းကစခွင့်ပြုကြောင်းကြေညာခဲ့ရမှာအခုသတ်မှတ်အသက်50ထက်ငယ်ပေမဲ့လည်းကိုခံအားစနစ်ပြင်းပြင်းထန်ထန်အားနည်းနေသူတွေကိုလည်းအလားတူထိုးခွင့်ပေးထားပါတယ်။ဒါပေမဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတော့အခုလို COVID ကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးဖို့ကိုအ мян ချက်ချင်းမဖြစ်မနေလုပ်ဖို့မတိုက်တွန်းပဲကိုယ်သဘောနဲ့ကိုယ်သာလုပ်ခွင့်ပေးထားပါတယ်။ဒီဆုံးဖြတ်ချက်ကနေလူသန်းကနန်းတွေနဲ့ချီထက်ထိုးခွင့်ရမှာပါ American CDC ညွှန်ကြားမှုဒေါက်တာ Rochelle Walensky ကတော့ဒီနောက်ထပ်ထပ်ဆောင်ကာကွယ်ဆေးကအသက်65နှစ်အထက်နဲ့နောက်အသက်50အထက်နှလုံးနဲ့ဆီးချိုလို့နာတာရှည်ရောဂါရှိသားသူတွေအတွက်အထူးအရေးကြီးပါတယ်လို့ထပ်ဖြည့်ပြောထားပါတယ်ခင်ဗျအာရှဘက်မှာတော့ COVID ကူးစက်သူတန်းတရာကျော်လာပြီး Omicron မျိုးကွဲစိတ်သစ် BA.2 ကအများဆုံးဖြစ်ကြီးစိုးသွားပါပြီအရှတလွားနှစ်ရက်ကို COVID-19 ကူးစက်သူတသန်းကျော်လာနေပြီးမတ်လစောပိုင်းထိ COVID ကြောင့်သေဆုံးသူကအရှမှာတသန်းကျော်ရှိခဲ့ပြီလို့ Reuters သတင်းဌာနစစ်တမ်းကဆိုပါတယ်။ဒါအပြင်ဒီအပိုင်းတွင်တောင်ကိုရီးယားတရုတ်နဲ့ VN နိုင်ငံတွေမှာကူးစက်မှုမြင့်တက်လာနေကအရှ COVID စစ်ဆေးမှုရဲ့86ရာခိုင်နှုန်းကကူးစက်မြန်ပေမဲ့သေဆုံးမှုနည်းတဲ့ BA.2 မျိုးကွဲစိတ်သစ်ဖြစ်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဆိုပါတယ်။ကမ္ဘာလူရေထောက်ပံ့ကျော်ရှိနေတဲ့အရှမှာကမ္ဘာကိုဗစ်ကူးစက်မှုစုစုပေါင်းရဲ့27ရာခိုင်နှုန်းဖြစ်နေတယ်လို့လည်း Reuters စစ်တမ်းကဆက်ပြောထားပါတယ်။တောင်ကိုရီးယားမှာနေ့စဉ်ကူးစက်သူတွေတုံးကကမ္ဘာမှာ၄ရက်ကိုတရောင်နှုန်းဖြစ်အများဆုံးဖြစ်သွားကသေဆုံးသူကလည်း၄ရက်ကို300ပြည့်မြောက်နှုန်းရှိနေတယ်လို့ Reuters စစ်တမ်းမှာဖော်ပြထားပါတယ်။
ကိုဗစ်စာဖြစ်ပေမဲ့နောက်ပိုင်းပြန်ထိန်းလာနိုင်ခဲ့ပြီးတရုတ်ကာကွယ်ဆေး90ရာခိုင်နှုန်းထိုးထားပြီးပေမဲ့လည်းအခုပြန်အဖြစ်များလာတဲ့တရုတ်မှာတော့ထိန်းချုပ်မှုတွေပြန်တိုးလာရမှာကမ္ဘာကုန်သွယ်ရေးအချက်အချာရှန်ဟိုင်းမြို့ကြီးမှာမြို့ကန26တန်းလောက်ထိကိုအသွားအလာနှစ်ဆင့်ပိတ်ဆို့မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်ခင်ဗျ။တရီလင်္ကာနိုင်ငံမှာတော့ဒီနေ့ကစပြီးတနင်္ဂနွေလုံးနေ့စဉ်10နာရီကြာမီးပြတ်နေပါပြီ။လက်စစ်ထုတ်တဲ့ရေအားကျလာတာနဲ့လောင်စာဆီပြတ်တက်မှုကြောင့်လို့ရရှိတွေကဆိုပါတယ်လူရေ22တန်းရှိတဲ့တရီလင်္ကာမှာ1948မှာလွတ်လပ်ရပြီးကတည်းကဆိုရင်အခုအဆိုးဆုံးစီးပွားရေးကဆိုင်နေတာမှာအဓိကသင်းကုန်အတွက်လိုအပ်တဲ့နိုင်ငံခြားငွေစုစုပေါင်းပေါင်းပြတ်တောက်လာမှုကြောင့်ပါလို့တာဝန်ရှိသူတွေကပြောပါတယ်။အရင်ဒီနေ့ကို9နာရီမီးပြတ်ခရကနေအခုလိုတိုးပြီးမီးပြတ်ရတာကမီးဆက်လဲဖို့လောင်စာဆီမရှိလို့ပါလို့တူရီမောင်ပိုင်ယူထားတဲ့အစိုးရလက်စစ်ဌာနကလည်းထုတ်ပြန်ထားပါတယ်။တရီလင်္ကာမှာထုတ်နေတဲ့လက်စစ်တရားရဲ့40ရာခိုင်နှုန်းကျော်ကိုရေအားလက်စစ်ကနေထုတ်ပေးတာဖြစ်ပေမဲ့အခုမိုးခေါင်လာတာကြောင့်ဆယ်တွေမှာရေပြတ်ပြီးအခုလိုကြုံလာရတာပါ။ရစီအဓိကထုတ်တဲ့ကြောင်မီးသွင်းတဲ့လောင်စာဆီကိုနိုင်ငံခြားကတင်သွင်းရတာကြောင့်အခုနိုင်ငံခြားငွေနည်းလာချိန်မှာဒါရီစပြတ်တောက်လာပြီးဓာတ်ဆီဈေးက90ရာခိုင်နှုန်းကျော်နဲ့ဒီဇယ်ဈေး85ရာခိုင်နှုန်းကျော်အထိဒီနှစ်ဆန်းကနေတက်လာနေကဒီဇယ်ဆန်တွေမှာလည်းအခုမော်တော်ယာဉ်တွေစီမဖြစ်နိုင်ဖြစ်နေပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာတော့မိုးရေမှောင်ခိုတူးကိုကျိုးမိတ်ပေးလိုက်ပါပြီဒီစင်ကာပူနိုင်ငံသားကိုအခုလိုသေတမ်းမစီရင်ဖို့ကုလသမဂ္ဂနဲ့လူခွင့်ရေးအုပ်စုတွေကတောင်းပန်ခဲ့တဲ့ကြားကပဲဒီနေ့အဆုံးစီရင်လိုက်တာက2019ခုနှစ်နောက်ပိုင်းပထမဆုံးသေတံပြန်ဖြစ်လာတာလို့သေတံဆန့်ကျင်လှုပ်ရှားသူတွေကဆိုပါတယ်အခုလိုဖြစ်လာမှာကိုသေတံတက်ဖြတ်ရေးတကြွလှုပ်ရှားသူတွေအနေနဲ့စိုးရင်လာခဲ့ကြချိန်မှာစေယောဂါတဲ့မလေးရှားနိုင်ငံသားသူသေတံကင်းလွတ်ခွင့်အသနာခံတာကိုဒီနေ့ကပယ်ချပြီးနောက်တစ်ရက်ခုလိုကျုံ့မိတ်ပေးတာဖြစ်လာတာပါဒီနေ့အသက်ခံရသူအဗ်ဒူကာဟာအော့တ်မန်ဟာ2015ခုနှစ်မှာသေတံချခံခဲ့ရသူဖြစ်တယ်လို့ဒေရန်ဆန့်ကျင်ရေးဥဆောင်လို့ရှားသူစင်ကာပူနိုင်ငံသူကတ်စတဟန်က AFP ကိုရှင်းပြပါတယ်။ဒီဆုံးသွားရသူအတွက်ကောင်းရာသုဘရီလာပါစေ။အခုလိုစင်ကာပူဆွေရလွတ်လိုက်ကြကအားလုံးအတွက်အဆက်ရဆရာပါလို့လဲဟန်ကအင်တာနက်တွစ်တာကနေပြောလိုက်ပါတယ်။အခုလိုဒေရန်ပေးခင်ရသူတွေမိသားစုအဖွဲ့ရဲ့အမည်မဖော်လိုတဲ့အဖွဲ့ဝင်သူကတော့အခုကျုံးမိတ်ပေးခဲ့တာသေချာပြီးသူ့အတုပချဖို့အလောင်းလာဖို့မှစောင့်နေတယ်လို့ဆိုနေချိန်မှာစင်ကာပူဆွေရကတော့ကျုံးမိတ်ပေးတာမေးတာကိုအတည်ပြုချက်မပေးသေးပါဘူးခင်ဗျာ။
မတ်လ30ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့မနက်ပိုင်းရေဒီယိုအစီအစဉ်အစောပိုင်းမှာစီးပွားရေးလုပ်ငန်းရှင်ရွှေတန်လင်းဥက္ကဋ္ဌဦးကျော်ဝင်းကိုစစ်ကောင်စီကနေဖမ်းဆီးစစ်ဆေးခဲ့တယ်ဆိုတော့သတင်းဖော်ပြချက်ကို VOA ကဆက်ပြီးတော့စုံစမ်းမေးမြန်းခဲ့ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဥကျော်ဝင်းကိုဖမ်းဆီးတာမရှိသလိုစစ်ဆေးမင်းမြန်ခဲ့တာလည်းမရှိဘူးလို့အတိအကျငင်းဆိုတုံ့ပြန်ထားပါတယ်။ဒီသတင်းမှားရင်ဖော်ပြမှုအတွက်သောရရှင်နေနဲ့တကွကာယကရှင်တွေကို VOA ကတောင်းပန်အပ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေဟာဒေတာတွင်တည်ငြိမ်အေဂျင်ရေးကိုချိမ့်ချောက်လာနေတဲ့အတွက်ဒါကိုအမေရိကန်ပြည်ထောင်စုနဲ့စင်ကာပူနိုင်ငံတို့ကအထူးစိုးရင်ကြောင်းမတ်လ29ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါအပြင်အရက်သားတွေပေါ်မှာအကြမ်းဖက်မှုတွေရပ်တန့်ပြီးဒေါင်ဆန်းစုကြည်၊တမရဦးဝင်းမြင့်နဲ့နိုင်ငံခြားသားတွေအပါအဝင်ဖမ်းဆီးခံထားရသူအလုံးပြန်ပြီးလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ရဲ့တွေ့ဆုံမှုအကြောင်းအပြည့်အစုံကိုစော်ဝင်းလိုင်းပြောပြပေးပါရှင်။
အမေရိကန်နိုင်ငံကိုရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့သမရဂျိုးဘိုင်တန်တို့ဝါရှင်တန် DC ကသမရအင်ဗျူရောမှာတွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေအပါအဝင်အာဆီယံအမေရိကန်ဆက်ဆံရေးနဲ့ဒေတာရင်းအခြေအနေတွေကိုမနေ့မလ29ရက်နေ့ကဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်အထူးစိုးရင်ကြောင်းတွေ့ဆုံမှုအပြီးအင်ဗျူရောမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမရဘိုင်တန်ကပြောကြားလိုက်ပါတယ
် We're deeply concerned both of us by the continuing suffering and violence in Burma.
မြန်မာနိုင်ငံမှာမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကအထူးပဲစိုးရိမ်ပူပန်ကြပါရတယ်။ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါရတယ်။
ဒါအပြင်အာဆီယံဘုံသဘောတူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းသမရဘိုင်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုလိုက်ပါရတယ်
။ Singapore and the United States agree that the military regime must urgently implement the ASEAN 5
မြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအမြန်ဆုံးအကောင်အထည်ဖော်ဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရေးလှုပ်ဆောင်ဖို့စင်ကာပူနဲ့အမေရိကန်ပြည်ထောင်စုတို့ကသဘောတူခဲ့ကြပါတယ
်။တွေ့ဆုံမှုအပြီးအမေရိကန်သမ္မတအိမ်ဗျူရောကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာအရေးငြိမ်းချမ်းစွာအပြေရှာနိုင်ရေးအတွက်စင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးကြားဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းဆန္ဒမှုဆိုင်ရာအကူအညီတွေအဟံတားမရှိပေးနိုင်ရေးအတွက်တောင်းဆိုပါကြောင်းထည့်သွင်းဖော်ပြထားပါတယ်။ဒါအပြင်မကြခင်မှာအာဆီယံခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကိုဖိတ်ကြားပြီးထိပ်သီးဆွေးနွေးပွဲကျင်းပသွားဖို့စီစဉ်နေတယ်ဆိုတာကိုလည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောကြားခဲ့ပါတယ်။ခေါင်းဆောင်တို့ဦးတွေ့ဆုံစဉ်လက်ရှိဖြစ်ပေါ်နေတဲ့ယူကရိန်းအရေးနဲ့ဒေတာအတွင်းတခြားကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဥရောပတိုင်းမှာဖြစ်နေတဲ့ကိစ္စရပ်တွေကစင်ကာပူလိုနိုင်ငံငယ်လေးကိုပါရက်ခတ်လာနေတာကြောင့်ယူကရိန်းအရေးမှာယူကရိန်းဘက်ကထောက်ခံကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကသတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ
် The war in the Ukraine has implications for the Asia Pacific. There are potential
ယူကရိန်းမှာဖြစ်နေတဲ့စစ်ပွဲတွေကအာရှပစိဖိတ်ဒေသပေါ်တည်ရောက်မှုအများကြီးရှိပါတယ်။ကျွန်တော်တို့ဒေသအတွင်းမှာလည်းပြည်ပခဖြစ်နိုင်တဲ့အခြေအနေအလားအလာတွေရှိနေပါတယ်။ဒါတွေကိုအသေးချာမကင်တွင်နိုင်ရင်စစ်ပွဲတွေဖြစ်လာနိုင်ပါတယ်။ဒီပြည်ပခါရီနောက်ကြောင်းပြန်လှည့်လို့မရတဲ့အခြေအနေကိုစိုက်သွားခဲ့တာမျိုးမဖြစ်ရလေအောင်ဒေသတွင်းကကိစ္စရပ်တွေပေါ်စိတ်ပါဝင်စားမှုရှိတဲ့နိုင်ငံတွေကငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်ဖို့အလုံးဝိုင်းဝန်းလှုပ်ဆောင်နေပါတယ
်သမ္မတဘိုင်ဒန်ကတော့လွတ်လပ်ပြီးကျော်ဝချမ်းသာတဲ့အင်ဒိုပစိဖိတ်ဒေသဟာပိုပြီးအရေးပါကြောင်းယူကရိန်းရေးဟာ liberal democracy နဲ့အာဏာရှင်စနစ်အကျလွန်ဆွဲတဲ့ပွဲဖြစ်ကြောင်းပြောပါတယ်လီရှန်လွန်ဟာဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းသမ္မတအိမ်ဗျူရိုကိုလာရောက်လည်ပတ်တဲ့အာဆီယံနိုင်ငံတွေကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူဟာသမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်တို့အပြင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့လည်းအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။လူဦးရေ၅သန်းရှိပေမဲ့ကမ္ဘာစီးပွားရေးမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့စင်ကာပူနိုင်ငံအနေနဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ကထိတ်တန့်ခေါင်းဆောင်တွေနဲ့ဒန်းတူတွေ့ဆုံခွင့်ရတဲ့အပေါ်တံပိုးထားလိုက်မယ်လို့ American Enterprise Institute ကသူတင်တဲ့
Singapore ကပြောပါတယ် important show that it's going to stand up for the rules of the existing international order and being able to
Singapore နိုင်ငံအနေနဲ့နိုင်ငံတကာစီးပွားရေးကဏ္ဍကိုလိုက်နာဆောင်ရွက်တယ်ဆိုတာပြသဖို့အရေးကြီးပါတယ်။ဒါကြောင့်လည်းသမ္မတအင်ဂျီရောကိုရောက်လာပြီးအခုလိုထိတ်တန့်ကောင်းဆောင်တွေကတွေ့ဆုံတာလွန်ခဲ့တဲ့သတင်းပတ်အနေနဲ့အတွင်း Singapore နိုင်ငံရဲ့ရည်တည်လှုပ်ဆောင်မှုတွေကိုအမေရိကန်ကအသိအမှတ်ပြုလေးစားတယ်ဆိုတာပြသလိုက်တာလည်းဖြစ်ပါလေအမေရိကန်ကစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာဦးဆောင်မှုပေးတာကိုစင်ကာပူကလိုလားတယ်ဆိုတာမျိုးလာမယ့်လအနည်းငယ်အတွင်းမှာကြားရနိုင်ပါလေဒီကိစ္စကိုအင်ဂျီရောဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပြီးဖြစ်မှာပ
ါစင်ကာပူနိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံဖြစ်တဲ့အပြင်အမေရိကန်နဲ့လွတ်လပ်တဲ့ကုန်သွယ်ပဲ့နိုင်ငံဖြစ်တာနဲ့အညီမနစ်ကထုတ်ပြန်တဲ့စင်စရာတွေအရအမေရိကန်အတွက်18နိုင်ငံမြောက်အကြီးဆုံးစီးပွားကုန်သွယ်ပဲ့နိုင်ငံဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီရဒုတိယအကြီးအကဲမတ်မီလီယာပြောပါတယ်တမရဘိုင်ဒန်ကသူ့အစိုးရအနေနဲ့အာရှတိုက်ကိုအာရုံစိုက်ပြီးဦးစားပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပြီးမနစ်ဇန်နဝါရီလ20ရက်နေ့မှာတမရယာဒူတာဝမထမ်းဆောင်ခွင့်ကလေးကသူ့အစိုးရအတွက်အိရှာဇာအာရှတိုက်ဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆောင်ရွက်မဲ့ဝိုင်းရင်တန်တမန်တူဖြစ်သူကတ်ကမ်ဘဲလ်ကိုခန့်အပ်တာဝန်ပေးထားပြီးဖြစ်ပါတယ်ခင်ဗျာ
မြမရေးထည့်သွင်းဆွေးနွေးခဲ့တဲ့အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ရဲ့တွေ့ဆုံမှုအကြောင်းသတင်းဆောင်မှကိုစုံဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကရင်ပြည်နယ်ကော့ကရိတ်ဘက်မှာရင်တချို့မီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးအခြေအနေသတင်းကိုတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝရီအာရှလမ်းမကြီးနဲ့မြဝရီဝေါ်လီလမ်းမကြီးတွေကို KNU ကိုတိုက်ခိုက်နေတဲ့စစ်ကောင်စီကထောက်ပံ့ရေးလမ်းကြောင်းအဖြစ်အသုံးပြုနေတာကြောင့်ဆိုပြီးပြည်သူတွေခရီးသွားလာတာကူးတန်းရောင်းဝယ်တာနောက်ရင်ဖြတ်တန်းသွားလာတာတွေကိုမတ်လ28ရက်နေ့ကနေစပြီးယာယီရက်ဆိုင်ထားဖို့ KNU တပ်မဟာ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့ပါတယ်မတ်လ29ရက်နေ့မှာတော့ကုန်ကားတွေအိမ်စည်းကားတွေအပါအဝင်ကားလေးစီးပစ်ခတ်ပြီးတော့မီးရှို့ခံခဲ့ရပါတယ်နောက်ဆုံးအခြေအနေကို VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင
်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝရီလမ်းမကြီးနဲ့မြဝရီဝလီလမ်းမကြီးတွေကိုမလ28နေ့ကစပြီးအသုံးပြုသွားလာတာတွေမပြုလုပ်ဖို့အတွက် KNU တပ်မ6နဲ့ပူးပေါင်းတပ်ဖွဲ့တွေကသတိပေးခဲ့တာပါမလ28ရက်နေ့မှာတော့မြဝရီကော့ကရိတ်အာရှလမ်းပေါ်ကဒေလီတရားမီးမှာအစီကားတစ်စီးပစ်ခတ်ခံရပြီးလူတအူးသေဆုံးခဲ့ပါတယ်မလ29ရက်နေ့မှာတော့ကုန်ကားတွေအစီကားတွေအပါအဝင်ကားလေးစီးပစ်ခတ်မီးရှို့ခံခဲ့ရတယ်ဆိုပြီးကရင်မျိုးသားမီဒီယာကမန်မျိုးမြင့်ကပြောပြပါတယ်
အဲ့ဒီချက်စင်အောင်ဖြစ်ခဲ့တယ်အဲ့ဒါအမှန်ပဲအဲ့ဒီ corporate မှာပြီးအခြားနာရှာလမ်းဆိုမဲ့တော် corporate ပဲချမ်းမှဖြစ်တာပေါ့မြောက်ဦးဒီ corporate အခြားလမ်းပိုင်းကအခြားလမ်းပိုင်းမှာရှိနေအဲ့ဒီ corporate ပဲချမ်းမှပေါ့အဲ့ဒီစီးကားနဲ့စီးပါသွားတယ်နောက်ကောကတ်တူကြီးကားနဲ့စီးပါတယ်ပေါ့အဲ့ဒီမီလောင်တကာအောက်မှာချက်မှုကြီးသေးနေတယ်
ဒီတက်ကန့်မှုတွေဟာဘသူတွေရဲ့လက်ချက်ဆိုတာအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကော့ကရိတ်မြောက်ရီလမ်းမကြီးနဲ့မြောက်ရီဝလီလမ်းမကြီးတွေကိုမတော်လာဖို့အတွက် KNU ဘက်ကစာထုတ်ထားတာရှိသလိုစစ်ကောင်စီဘက်ကလည်းအဲ့ဒီနေရာတွေဘက်မှာတက်ဆွဲနေရယူထားတာတွေလည်းရှိနေတာပါ။အဲ့ဒီနေရာအနီးမှာကရင်လက်နက်ကင်တွေကစစ်တပ်ကရှိနေတာကြောင့်ဘယ်အဖွဲ့အစည်းတွေရဲ့လက်ချက်ဆိုတာမသိနိုင်ဘူးလို့လည်းမန်းညိုမြင့်ကပြောပြပါတယ်။
ဒီနေ့တည်းပီဒီအယ်လည်းရှိတယ်ဗီဒီယိုမှာတက်တော့ရှိတယ်လို့
မြောက်ရီကော့ကရိတ်လမ်းမကြီးနဲ့မြောက်ရီဝလီလမ်းမကြီးတွေမှာကုန်ကားတွေကလူတွေကအသွားလာမလုပ်ဖို့အတွက်မတ်လ26ရက်နေ့က KNU ဘက်ကသတိပေးစာထုတ်ပြန်လာတာရှိတဲ့အတွက်အခုဖြစ်စဉ်နဲ့ပတ်သက်လို့ KNU ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကတော့မတ်လ30ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ရမှာမတ်လ29ရက်နေ့နေ့လယ်တနာရီလောက်မှာအင်းစည်းကားနှစ်စီးနဲ့ကြက်သွန်နဲ့တန်တူတန်စားတွေတင်လာတဲ့ဆက်နှစ်ဘိန်းကုန်တက်ကားနှစ်စီးကို KKO ခွက်ထက်အဖွဲ့နဲ့ PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကပြောခွင့်ရပုဂ္ဂိုလ်ဘူရုပ်စော်မင်းထွန်းကတော့အခုလိုပြောသွားပါတယ်
။ဆက်နှစ်ဘိန်းရင်ပေါ်တော်ရင်နှစ်စီးနဲ့အင်းစီးမော်တော်ရင်နှစ်စီးပေါ့လေ29ရက်နေ့ဝန်လဲတနားရီလောက်မှာတော့ကျွန်တော်တို့ဒါ KKO ခွက်ထက်အဖွဲ့နဲ့ PDF မီးရှို့ဖျက်ဆီးခဲ့တာ။အဒီကတော့ကျွန်တော်တို့အိုက်ဗက်မှာဒီ KKO ခွက်ထက်အဖွဲ့တွေဒီလေရခင်ဒီနစ်ဆန်ပိုင်းတော့လည်းအဲ့ဒီလမ်းကိုနောက်ဖြတ်ခေတာရှိတယ
်။ KKO ခွဲထွက်အဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပါတယ်။မလာ7ရက်နေ့တုန်းကလည်းမြောက်ရီကော့ကရိတ်အာရှလမ်းမမှာကုန်ကားတွေမီးရှို့ဖျက်ဆီးခံရတယ်လို့မလာ28ရက်နေ့တုန်းကလည်းကရင်ပြည်နယ်မြောက်ရီကော့ကရိတ်အာရှလမ်းတောတော်ရေတံခွန်နီးမှာကုန်တင်ရင်းနှစ်စီးမီးရှို့ခံခဲ့ရပါတယ်။မလ29ရက်နေ့တုန်းကတော့မြောက်ရီအာရှလမ်းပေါ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်ခရီးသွားကားတွေ၊ကုန်ကားတွေနောက်လက်ပြန်ရတာတွေလည်းရှိနေပါတယ်။ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနေရာပြန်နိုင်ဖို့အတွက်၄ကီကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့မလ9ရက်နေ့က KNU တပ်မ6ကသတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကတိုက်ရင်ရီတိုးချဲ့ပြီးနေရာယူလာတဲ့အတွက်နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်ရှင်
။ကရင်ပြည်နယ်ကော့ကရိတ်ဘက်မှာရင်တချို့မီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးအခြေအနေမအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ပူတာအိုဘက်မှာစစ်ပြေးဒုက္ခသည်တွေနေရပြန်ရေးကချင်နှစ်ချင်းခရိုင်ဖွဲ့ချုပ်ကညှိနှိုင်းပေးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ပူတာအိုမြို့နယ်ကစစ်ပြေးဒုက္ခသည်3000လောက်နေရပြန်နိုင်ရေးအတွက်ခရိယန်ဂိုင်းပေါင်းစုံအဖွဲ့ကညှိနှိုင်းပေးခဲ့တာကြောင့်တချို့ကတော့ဒီကနေ့ပဲနေရကိုပြန်ပို့နိုင်ခဲ့ပါပြီလို့ကချင်နှစ်ချင်းခရိယန်အဖွဲ့ချုပ်ဦးဆောင်သူက VOA မြန်မာပိုင်းကိုပြောပါရယ်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်စစ်ပွဲတွေကြောင့်ကချင်ပြည်နယ်ပူတာအိုမြို့နယ်စွန်ပီရန်နဲ့လုံရှာရန်ကျေးရွာနှစ်ခုကနေထွက်ပြေးလာသူတွေနေရပြန်နိုင်ရေးအတွက်မြေကြီးနားခရိုင်အသင်းတော်များကောင်စီကစစ်ကောင်စီနဲ့ကချင်လက်နက်ကိုင်နှစ်ဖွဲ့အကြားညှိနှိုင်းပေးခဲ့ကြောင်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဆရာတော်ခလန်ဆမ်ဆောင်ကပြောပါရယ်လောခတဲ့အများစုကမြေကြီးနားမျိုးပေါ်ကိုရောက်နေကြတာဖြစ်ပြီးတချို့ကဒီကနေ့ပဲနေရပြန်ပို့နေပြီလို့သူကပြောပါရယ
်မျိုးချက်မှရောက်နေတယ်များတယ်အဲ့ဒါဂျင်းနဲ့တုတ်ပို့မယ်နောက်တပတ်ကျတုတ်ပြန်ပို့မယ်ကျွန်တော်ဒီမြေကြီးနားခရိယံအသင်းတော်များကောင်စီကဦးဆောင်ပြီးမှ PCG ပါတယ်ဟုတ်တယ်နော်ကျွန်တော်တို့ကြတော့ KBC ပဲမှုတော်ဝင်ဒီဟောခရိယံတင်းတော်များကောင်စုခိုင်းပေါင်းစုံပါကြ။အဲခိုင်းပေါင်းစုံနဲ့ကျွန်တော်တို့ကစီရီတိုင်ဒီမှာဒီတိုင်းမှုကို PCG နဲ့စာရေးပြီးမှအဲ့ဒါခေါ်ထုတ်တာတော့ဟုတ်တယ်
။ပူတာအိုမြို့နယ်စွန်ပီယန်ကျေးရွာကနေစစ်ကြောင်တင်းဆောင်လာရသူ2000ရှိပြီးလုံရှာရန်ရွာကထွက်ပြေးလာသူကတော့1000ဝန်းကျင်ရှိတယ်လို့ KBC တာဝန်ရှိသူကပြောပါရယ်။အချိန်ကြာလာတာနဲ့အမျှတော်ရဲမှာတင်းဆောင်နေရသူတွေရဲ့စားဝတ်နေရေးကပိုပြီးခက်ခဲလာပါတယ်။သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်အဓိကရည်ရွယ်ပြီးစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA အကြားခရိယံအသင်းတော်တွေကညှိနှိုင်းလှုံ့ဆော်ပေးခဲ့တယ်လို့ဆိုပါရယ်။နေရပြန်ရေးကိစ္စကလွယ်ပြီးတခြားကိစ္စတွေညှိနှိုင်းပေးတာမရှိကြောင်း KBC အကြီးအကဲကပြောပါရယ်။
ကျွန်တော်တို့ကတော့ကျွန်တော်တို့တော့ဘာမှမပါဘူး။ဒုက္ခရောက်နေတော့ဟိုကျွန်တော်တို့ကဒီကနေအစားတော့တော့ပို့လို့မရဘူး။ဟိုထွက်လာလို့လည်းမရအောင်ဆိုတော့ကျွန်တော်ကတရားဝင်အဲ့ဒီလို computer ချက်တောင်းပြီးမှအဲဟိုဘက်ကလည်းကျွန်တော်တို့ကဟိုညှိနှိုင်းမှုရှိပါတယ်ဟိုကေဟိုဘက်ကလည်းဒါကိုတော့ပေါ့ဒီကြောထမရှိတဲ့လူတွေနေရာပြန်ဖို့တော့သူတို့လည်းတဘောကျတယ်ဟ person the pet deal and I put at the board to Nimuro Yare, Ludo General Eduro, Wabo, the Kanjura, what I don't know, journalists also today. The next person on the board to Sadro Chin the board to Rarapo, General Jari and a little the near Jambo, the New York Jambo, the Luxembourg, the board to Laudera.
A cune, Mashlare, Mave, Pudao Mune, Sumbi and Chiwane, and Nita Waima, Sikonsine, KIA, PDF, Pubound, Taddy, Taipuri, Pipuagera. ဒေသခံအများပြတောတောင်တွေထွက်ပြေးခဲ့ရတာပါလမ်းပန်းဆက်သွယ်ရေးကိုလည်းနှစ်ဖက်စလုံးကပိတ်ထားခဲ့တာကြောင့်ပူတာဦးမြို့ပေါ်မှာကုန်စည်နှုန်းတွေတက်ခဲ့သလိုစစ်ပြေးဒုက္ခသည်တွေလည်းစားနပ်ရိက္ခာပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
ကချင်ပြည်နယ်ပူတာအိုစစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးKBC ကညှိနှိုင်းပေးနေတဲ့ဆိုတဲ့သတင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားစစ်ရှောင်းတွေအချိန်ကြာလာတာနဲ့အမျှနေထိုင်စားသောက်ရေးခက်ခဲလာတဲ့အကြောင်းကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကယားပြည်နယ်လွိုက်ကော်မြို့ကနေပြီးတော့ရှမ်းပြည်နယ်စီဆိုင်မြို့
ားလွှဲကောတိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းတုံးပြီးတော့ဘုံကျဲတက်ခတ်တာကြောင့်လွှဲကောတစ်မျိုးလုံးနီးပါးတေးတာခံရဟာပဝန်းကျင်စီဆိုင်မြို့နယ်ကခြေရော်တစ်ဖက်ထွက်ပြေးခလုံလာကြတာအခုဆိုရင်3လလောက်ရှိသွားပြီဖြစ်ပါတယ်လွှဲကောမြို့ပေါ်အခြေအနေတည်ငြိမ်ကြပြုချင်းနေရပြန်သွားသူတွေရှိပေမဲ့လက်ရှိစီဆိုင်မြို့နယ်ထဲမှာစစ်ပြေးဒုက္ခသည်8000ကျော်ကျန်ရှိနေသေးတယ်လို့စစ်ဆောင်အကူအညီပေးသူခွန်ကျော်ဆွေကပြောပါတယ်
ဖြစ်ထောင်တကြော်လို့တန်ပြီလေဗျ။ပြန်သွားတာကတော့တော်တော်များလာอยู่ဗျ။ဟိုကပြန်သွားတာက2000နီးပါးလောက်ရှိပြန်သွားอยู่ဗျ။ခုအထူးသဖြင့်ကကြာတဲ့ခါကျတော့ဖားရေးတောက်ရေးကတော့ကျွန်တော်စကတ်မတော်မှာတော်တော်လေးရိခါဆိုးလေဗျ။အဲတော့ရဲ20လောက်ဆိုတော့ရိခါချိုးဆိုးနေရတော့ပြက်နေတော့ဖြစ်သွားတယ
်။ဒုက္ခတဲ့တချို့ကသက်ဆိုင်ရာဆွေမျိုးအိမ်တွေနဲ့အိမ်ငါပြီးတော့နေထိုင်တဲ့သူတွေရှိသလိုစစ်ဆောင်အများစုကတော့ယာယီစခန်းတွေမှာနေထိုင်ကြပါတယ်။အင်္ဂါနေသူတွေကတော့ကိုယ့်အစီအစဉ်နဲ့စားတောက်နေထိုင်ကြရင်အချိန်ကြာလာလို့အဆင်မပြေမှုတွေကြုံလာပါတယ်။စခန်းမှာရှိတဲ့စစ်ပြေးဒုက္ခသည်တွေကြာမှာလဲအစာအသောက်တွေမျှဝေနေရပြီးတော့ပံ့ပိုးကူညီမှုတွေအတော်လေးလိုအပ်တယ်လို့ကုကျော်ဆွေကပြောပါတယ
်။အခုလက်ရှိကျန်တဲ့လူတွေကအများဆုံးဖြစ်တာကဒီမော့ဆိုတို့ဘရူဆိုတို့နောက်ပြီးတော့မူပြဲတွေပေါ့ဗျာ။အဲလူတွေအများစုကျန်တယ်။ဒီလူရောရေချီဖြစ်တဲ့အတွက်ကြောင့်တို့ရေချီအတွက်ပံ့ပိုးကူညီမှုတွေတော့လိုတော့ပေါ့ဗျာ။အထူးသဖြင့်ကျွန်တော်တို့စခန်းမှာစံကြီးစီးတော်တော်လူတွေကဒီကိုကြီးပဲတရက်5000လောက်ကုန်တဲ့ခါကျတော့ရေချီတော့တော်တော်မလဲဘူးဗျာ
။ဒီမော့ဆိုမြို့နယ်ငွေတောင်ကျေးရွာအုပ်စုကနေစီဆိုင်ဘက်ဆစ်ဆောင်လာတဲ့ဒေသခံတို့ကတော့အလုတ်အကန်ဝင်ငွေမရှိတာကြောင့်စားဖို့နေရအတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်။
ကျွန်တော်တို့ကဝိုင်းလုံးဝိုင်းစားဖို့ဗျာ။ဒီမျက်လာလူကလေးပဲစားတာပေါ့။ဘယ်မှာကြဘာအလုတ်ကန်မှမရှိဘူးဗျာ။အခုကျွန်တော်တို့သူတို့လူကျန်းလာနေပဲကျွန်တော်စားကြရတယ်လေ။ဝင်ငွေလည်းမရှိဘူးပေါ့နော်။ဒီမှာကျတော့ပြောမှဆိုရင်တချို့ဆိုရင်ကလေးလေးတွေရောပိုက်ကြီးတွေရောခက်သေးတွေရောအများကြီးပဲဗျာ။ကျွန်တော်လိုအပ်ချက်တော့အခုကျွန်တော်တို့ရည်စားနိုင်ရိတ်ကပေါ့
။နောက်ထပ်လိုက်ကောမျိုးကနေစီဆိုင်ဖက်စစ်ဆောင်လာတဲ့စစ်ဆောင်တအူကတော့စစ်ဆောင်ပြည်သူတွေကြမှာလဲဖျားနာချောင်းဆိုးနေသူတွေများပြားနေပြီးဆေးဝါးအလုံးလောက်မရှိဘူးလို့ပြောပါတယ်။
ကိုစားတဲ့လူရမ်းများတယ်လည်းဒီ block ကြီးလည်းတော့မှအမထောက်ပြ။ဒါကရှိနေတာရှိတယ်ရှိတယ်တကြီးဟုတ်လည်းရှိတယ်ဗျ။စမကြီးလည်းပြန်လာလာရှိတယ်ဒါပေမဲ့တိတော့လို့လောက်မရှိဘူးဗျ
။ကြရားပြင်းနေမှာ2021ခုနှစ်မေလလောက်ကဒီမော့ဆိုဘောလ်ခဲနယ်ဖက်မှာကရင်ဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီနောက်တဖြည်းဖြည်းတိုက်ပွဲ area ကျပြန့်လာပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာပါ။စစ်ဘေးတန်ကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေပေးလို့ရတင်ဆောင်ကြပါတယ်။ရှာရီစစ်ခန်းတွေမှာလက်နေကြီးကြားရောက်တာတေချောင်းနဲ့ဘုံကျဲတော်တွေကြောင့်အပြစ်မဲ့အရတာပြည်သူတွေတေဆုံးထိခိုက်မှုတွေရှိလာပြီးစစ်ဆောင်တွေတနေရပြီးတနေရပြောင်းရွှေ့ပြေးရှောင်ခဲကြရတာဖြစ်ပါတယ
်။ခရီးဒေတာကစစ်ဆောင်ပြည်သူတွေဟာအချိန်ကြာလာတာနဲ့အမျှနေထိုင်စားသောက်ရေးခက်ခဲလာတဲ့အကြောင်းသတင်းနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်လို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
VOA American တန်ရဲ့2022ခုနှစ်မတ်လ30ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကိုရနိုင်ရဲ့အားကစားခန္ဓာဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကြားမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာဖြစ်နိုင်ခြေရှော့ချနိုင်တဲ့အကြောင်းတင်ဆက်ပေးထားပါတယ်။မကောင်းတဲ့အမူအကျင့်တွေကိုကောင်းတဲ့အမူအကျင့်တွေနဲ့အစားထိုးပြောင်းလဲလိုက်နာခြင်းအပြင်ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါဖြစ်နိုင်ခြေရှော့ချနိုင်ပါတယ်ဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားတာနားဆင်ပါရှင
်ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေထဲမှာပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်ပြပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေတဲကမှမကောင်းတဲ့အမူအကျင့်တွေကိုရှောင်ကျဉ်ပြီးကောင်းတဲ့အမူအကျင့်တွေကိုလိုက်နာဆောင်ရွက်ပေးမယ်ဆိုရင်ဦးမာကြီးနဲ့အစာရောင်းကင်ဆာရောဂါဖြစ်နိုင်ခြေတွေရောနေကြဆင်းသွားမှာဖြစ်ပါတယ်။ပြပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေအကြောင်းကိုတမားတော်ကြည်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့ထက်ပိုအရေးကြီးတာပြပြင်ပြောင်းလဲလို့ရတဲ့အချက်တော့ဒီအချက်လက်တွေကိုရှောင်ကျဉ်ခြင်းအပြင်ဆရာတို့ကဒီဦးမာကြီးကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချနိုင်တဲ့အတွက်အရေးကြီးတယ်။ဦးမာကြီးကင်ဆာကာကွယ်ရေးမှာအရေးကြီးပါတယ်။အဲ့တော့ဘယ်ချက်တွေကဒီဥမာကြီးကင်ဆာဖြစ်နိုင်ခြေများတာလဲဆိုရင်နံပါတ်1ကတော့စီးကျို့ရောဂါအခုဆိုရင်ဆရာတို့ကဘာပါရောမြန်မာပြည်တဝက်လုံးမှာရောစီးကျို့ရောဂါဖြစ်တဲ့သူတွေများလာတဲ့အခါမှာဥမာကြီးကင်ဆာဖြစ်ပွားမှုတော့များလာတယ်အဲ့တော့စီးကျို့မဖြစ်အောင်တစ်ဖက်ကနေကြိုတင်ပြီးတော့ကာကွယ်လုပ်လဲရတယ်စီးကျို့ဖြစ်ထားတဲ့သူတွေကလည်းကိုယ့်ရဲ့စီးကျို့ကိုဒီသတ်မှတ်တဲ့ဘောင်တွေမှာထိန်းသိမ်းထားမယ်ဆိုလို့ရှိရင်ဒီဥမာကြီးကင်ဆာဖြစ်ပွားမှုတော့ရှော့ချတယ်ပေါ့နော်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်စီးကျို့ရောဂါနဲ့ပတ်သက်ပြီးတော့ကျူတင်ကာကွယ်တဲ့အနေနဲ့ဆရာတို့ကအချိုးတွေရှော့ချစားသုံးရမယ်စောစီးစွာ drip boost drip ကိုဆရာတို့ကစီးကျို့စစ်ဆေးမှုတွေလုပ်ထားမယ်စီးကိုစီးကျို့ရှိပြီးသားယောဂတွေတွေနေနေလဲကိုယ့်ရဲ့စီးကျို့ကိုတတ်ပတ်တဲ့ဘောင်တွေမှာထိန်းသိမ်းထားဖို့အတွက်ကိုဆရာဝန်နဲ့စနစ်တကျစားသောက်ရမယ်စေဝါတွေတုံ့ဆွဲဖို့လိုအပ်တယ
်အစီများတဲ့အစားအစာတွေနေရတဲ့အသားတွေနဲ့ပြုပြင်ထားတဲ့အသားတွေဟာလည်းဥမာကြီးနဲ့အစာရောင်းကင်ဆာယောဂဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်ပါတယ်နေ့စဉ်စားတောက်တဲ့အစားအသောက်တွေထဲမှာကင်ဆာရောဂါဖြစ်နိုင်ခြေများစေတဲ့အစားအစာတွေကိုရှော့ချရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နောက်ပြုပြင်ပြောင်းလဲလို့ရတဲ့အချက်တွေကဘာလဲဆိုအစားအသောက်ဖြစ်ပါတယ်။ဆိုတော့အစားအသောက်ထဲမှာအစီများတဲ့အစားအသောက်တွေနေတဲ့အစားအသောက် red meat လို့ခေါ်ပါတယ်ဆရာတို့မြန်မာပြည်မှာဆိုရင်တော့ခြေသေးချောင်းသားပေါ့နော်။နောက်တစ်ခုကဒီပြုပြင်ထားတဲ့အသားတွေနော်ဟမ်ဘာဂါတို့ဘာတို့ဈာထဲမှာချိတ်ပြီးတော့ပြုပြင်ထားတဲ့အသားတွေဟာဆိုရင်လည်းပဲဒီဥမာကြီးကင်ဆာဖြစ်နိုင်ခြေများတယ်။နောက်တစ်ခုကတော့ deep fry ပေါ့အပူချိန်မြည်ညားစွာနဲ့အချိန်မှာဆရာတို့ချက်ပြုတ်ထားသောအစာတောက်တွေဒါတွေကလည်းဒီဥမာကင်ဆာဖြစ်နေနိုင်ဖြစ်စေနိုင်တဲ့ density တွေများစေတယ်လို့ပြောတယ်ပေါ့နော်အဲ့ဒါကဒီ process meat တွေနောက်တကကင်ထားတဲ့အစာတောက်တွေမှာပါတဲ့ဓာတ်ကဆိုလို့ရှိရင်ဆရာတို့ကကာစီနိုဂျင်လို့ခေါ်တယ်ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းတွေထွက်လာဒါကလည်းဥမာကင်ဆာကိုဖြစ်စေနိုင်တယ်ဆိုပြီးတွေ့ရှိထားတယ်ပေါ့နော်အဲ့တော့ဒါကိုရှောင်တဲ့
ဆလိတ်နဲ့အရက်ကိုတုံးဆွဲတာကလည်းဥမာကြီးနဲ့အစာရောင်းကင်ဆာရောဂါဖြစ်နိုင်ခြေကိုမြင့်တက်စေတာကြောင့်ဆလိတ်နဲ့အရက်ကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အစာတောက်မှာဒီကိုယ့်ရဲ့အဟာရအတွက်မဟုတ်တဲ့အစာတောက်တွေကလည်းဒီမိုက်ကင်ဆာဖြစ်စေတယ်။အဲ့တော့အစာတောက်ထဲမှာဆရာတို့ဗားထည့်ထားလဲဆိုတော့ဆလိတ်နဲ့အရက်ကိုထည့်ထားတယ်။နော်ဒါလေးဆရာတို့ကတောက်တဲ့ထဲမှာပါတယ်ဆလိတ်ဆိုတောက်တဲ့အရက်ဆိုလည်းတောက်တယ်ပေါ့နော်။ဆိုတော့ဒီဆလိတ်ကောအရက်ကောဟာလည်းပဲတဲ့ဆရာတို့ကဒီဒေတာတရှိချက်တွေအများကြီးမှာမိုက်ကင်ဆာဖြစ်နိုင်ခြေများတာကိုတွေ့ရတယ်ဒါကြောင့်မလို့ဆေးလေးအရက်ကိုလည်းပဲဒါရှောင်ကျဉ်မယ်ဆိုလို့ရှိရင်မိုက်ကင်ဆာဖြစ်ပွားမှုတော့ရှာချရှော့ချပေးမယ
်။ကိုလက်လုံရှောင်မှုနေပြီးအဝလွန်တာကလည်းကင်ဆာရောဂါဖြစ်အောင်တွန်းအားဖြစ်စေတာပါ။နေ့စဉ်တက်ကြွတဲ့လူနေမှုပုံစံနဲ့နေထိုင်သင့်ပြီးကိုလေးချိန်ကိုတင့်တင့်နဲ့ပမာဏအတွင်းမှာထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါလေ။
နောက်တစ်ချက်ကပါလဲဆိုရင်အစားအသောက်ထဲမှာပဲခုနကတော့ရှောင်ကျဉ်ရမယ်မကောင်းတဲ့အချက်လက်တွေဆရာတို့ပြောပြသွားတာပေါ့နော်။အခုကတော့ကောင်းတဲ့အချက်တွေ။ကောင်းတဲ့အချက်ကပါလဲဆိုရင်သီးရွက်အသီးနှံမှာပါတဲ့အမြင့်တက်တဲ့နော် fiber diet ကဆိုလို့ရှိရင်ဆရာတော်ဥမာကြီးကျမ်းမာရေးအတွက်ရည်ကြီးပါတယ်အဲ့တော့အဲ့ဒီအမြင့်ဓာတ်တွေကိုစားသုံးမှုနည်းတယ်ဆိုလို့ရှိရင်ဒီဥမာကြီးကင်ဆာဖြစ်ပွားမှုတော့များလာရဲဆိုတာကိုတွေ့ရှိထားတယ်ဒါကြောင့်မလို့မကောင်းတဲ့အစားအသောက်တွေကိုရှောင်ကျဉ်ပြီးတော့ဆရာတို့ကောင်းတဲ့အသီးရည်အသီးနှံဓာတ်တွေကိုပိုစားသုံးပေးဖို့လိုအပ်တယ်နော်နောက်တစ်ခုကတော့ခုနအစားအသောက်နဲ့နှီးနွယ်ပြီးတော့ဆရာတို့ကပြောမယ်ဆိုရင်ကိုလက်လှုပ်ရှားမှုအဲ့တော့ကိုလက်လှုပ်ရှားမှုကိုတနေ့ကိုမိနစ်30လောက်ခတ်သက်သက်လျှောက်တဲ့ဒီအားကစားလိုက်စားတဲ့လူတွေကျန်းမာရေးပြုလုပ်တဲ့သူတွေမှာဥမာကြီးကင်ဆာဖြစ်ပွားမှုတော့နည်းတာကိုတွေ့ရတယ်။နောက်တော့အစားအသောက်ရဲ့ကိုလက်လှုပ်ရှားမှုနဲ့တွဲလိုက်မယ်ဆိုရင်ဘာဖြစ်လာမလဲဆိုတော့ဆရာတို့ရဲ့ကိုယ်အလေးချိန်ဖြစ်လာတာပေါ့နော်။အစားအသောက်များတဲ့ကိုလက်လှုပ်ရှားမှုနည်းတယ်ဆိုရင်ကို ိုလေးကြီးများလာမယ်တော့ဒီ BMI လို့ခေါ်တဲ့အသားကျစ်လက်နှုန်း25ထက်များတယ်ဆိုလို့ရှိရင်ဆရာတော့ overweight လို့ခေါ်တယ်30ထက်များတယ်ဆိုရင် obesity အဝလွန်ယောဂလို့ခေါ်တယ်ပေါ့အဲ့တော့ဒီအဝလွန်ယောဂဖြစ်တဲ့ဒီ obesity လို့ခေါ်တဲ့ BMI 30ကျော်တဲ့သူတွေမှာဆရာတော့ဥမာကြီးကင်ဆာဖြစ်ပွားမှုတော့များတာကိုတွေ့ရတဲ့အတွက်ကြောင့်မလို့ဆရာတော့ဒီအဝလွန်ခြင်းကိုလည်းရှောင်ကြဉ်ဖို့လိုတယ်အဲ့တော့ခြုံပြီးပြောမယ်ဆိုဆရာတော့မိမိရဲ့ကိုယ်လေးချိန်ကိုကျန်းမာတဲ့သတ်မှတ်ထားတဲ့ဘောင်တွဲမှာထိမ့်သိမ်းထားမယ်ဆိုလို့ရှိရင်တော့တစ်ခဏတည်းထိမ့်သိမ်းလို့မရပါဘူးတဘောအလုံးထိမ့်သိမ်းထားနိုင်တယ်ဆိုရင်ဥမာကြီးကင်ဆာဖြစ်ပွားမှုတွေကိုလည်းရှော့ချပေးနိုင်တယ
်ပြင်ပင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေကမှမကောင်းတဲ့အမှုကျင့်တွေကိုရှောင်ကျဉ်ပြီးကောင်းတဲ့အမှုကျင့်တွေကိုလိုက်နာဆောင်ရွက်ရင်ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြေတွေကိုရှော့ချထားနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပါ
ဥမာကြီးနဲ့အစာရင်ဟောင်းကင်ဆာဖြစ်နိုင်ခြေရှော့ချနိုင်တဲ့အကြောင်းဒေါက်တာတန့်စော်တင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါရဲ့ရှင်။ကိုရနိုင်ရဲ့အားကစားခံတာမတိုင်ခင်မှာတော့ဥကျော်စန်းသားစီစဉ်တင်ဆက်ထားတဲ့အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရေးအလားအလာဆိုတဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြောင်းလဲအတွက်နိုင်ငံတကာရဲ့ဖိအားဟာအင်မတန်အရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ပြီးတော့ဂျိုးပန်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပါမောက်ခမီမီဝင်းဘတ်ကဆိုပါတယ်အာနာသိန်းစစ်တပ်နဲ့ဖီဆိုင်ရင်အင်အားစုတို့ရဲ့လက်ရှိအခြေအနေကိုလည်းတစ်ချိန်လုံးကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘတ်ကနှိုင်းရှင်ပြထားပါတယ်အသေးစိတ်ကိုဒေါက်တာဘတ်နဲ့ဥကျော်စန်းသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်နားဆင်ပါရှင်
ဒီရရဲ့ရက်တွေအတွင်းမှာတော့ကဘာဖလာခြေစစ်ပွဲတွေနဲ့နိုင်ငံတကာဘောလုံးပွဲတွေ
တော်ရရှင်များရှင်ဒီစပိုင်းဆိုင်ရာချုံရင်းမှုကြောင့်မို့လို့ဒီကျမတို့ရဲ့အတန်ဖိုင်မှားယွင်းပြီးတော့ထုတ်လင်းမိတဲ့အတွက်တောင်းပန်အပ်ပါတယ်ရှင်အခုဒီကျမတို့နားဆင်ခဲ့တဲ့အတန်ကတော့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ကိုမတင်ဆက်ပေးခင်မှာပဲကျမတို့အပတ်စဉ်ကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့2022ခုနှစ်ကမ္ဘာဖလားဘောလုံးခြေစစ်ပွဲတွေဘက်ကအခြေအနေနောက်ဘရာဇီးအသင်းရဲ့အလားအလာနဲ့နယ်သာလန်နီးပြကကတာကမ္ဘာဖလားပွဲတွေနဲ့ပတ်သက်ပြီးတော့ဝေဖန်ထားတာကိုကိုရနိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ဒီရက်ရက်တွေအတွင်းမှာတော့ကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့တာပြီးတော့ကမ္ဘာဖလားခြေစစ်ပွဲအောင်တဲ့အသင်းတွေထွက်ပေါ်လာခဲ့ပါတယ်။ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာသလိုပဲတစ်ဖက်မှာလည်းခြေစစ်ပွဲကနေပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွဲချော်သွားတဲ့အသင်းတွေလည်းရှိလာခဲ့ပါတယ်။ဒီထဲမှာပရိသတ်တွေဘလို့မှမထင်ထားတဲ့အသင်းကတော့ပြီးခဲ့တဲ့ Euro 2020ဥရောပချန်ပီယံအီတလီအသင်းပဲဖြစ်ပါတယ်။ဥရောပဇုံကလက်ချံနေရာတွေအတွက်ရှုံးထွက်ပွဲတွေကိုကစားကြတာမှာအီတလီအသင်းဟာမထင်မှတ်ပဲဆီမီဖိုင်နယ်မှာနောက်မက်ဆီဒိုနီးယားအသင်းကိုအိမ်ခွင့်မှာရှုံးပြီးတော့ကာတာကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပါတယ်။ဗလာမိုမျိုးမှာဂျာတာရီနေကကစားကြတာမှာနောက်မက်ဆီဒိုနီးယားအသင်းကပွဲပြီးကာနီဒန်ရအချိန်ပိုတစ်မိနစ်ကျော်ကျော်မှာသွင်းတဲ့ဂိုးနဲ့တကူကိုမရှိနဲ့နိုင်သွားတာကြောင့်အီတလီအသင်းဟာခြေစပွဲကနေပြုတ်သွားခဲ့တာဖြစ်ပါတယ်။ဒီဘက်မှာအရှင်အီတလီအသင်းဟာမက်ဆီဒိုနီးယားအသင်းဂိုးဘက်ကို32ချိန်ကန်သွင်းခွင့်ရခဲ့ပေမဲ့တဂိုးမှမရခဲ့ပဲနဲ့မက်ဆီဒိုနီးယားကဘွဲပီကာနီမှာအနိုင်ကိုသွင်းသွားခဲ့တာပါ။ဒါကြောင့်ဥရောပချန်ပီယံအီတလီအသင်းဟာ2022ကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပြီဖြစ်ပါတယ်။အခုလိုခြေစစ်ပွဲကနေပြုတ်သွားရတဲ့ပတ်သက်ပြီးအီတလီနီးပြရောဘာတိုမန်ချီနီကတော့ဒါဟာသူ့ရဲ့သက်တမ်းတစ်လျှောက်မှာအကြီးမားဆုံးစိတ်ပျက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Come questa estate è stata la più bella gioia a livello
speaker တွေတုန်းကတော့ကျွန်တော်ရဲ့ဘောလုံးတက်တန်းတစ်လျှောက်မှာအလှပဆုံးနဲ့ကျင်းနှက်စရာအကောင်းဆုံးအချိန်တွေရခဲ့ပြီးအခုကတော့ကျွန်တော်ဘဝမှာဆေးပြက်စရာအကောင်းဆုံးပါအခုအချိန်မှာတခြားဟာတွေမပြောနိုင်တော့လောက်အောင်ခက်ခဲပါတယ်လာမယ့်ရက်တွေကတော့ခက်ခဲပါလိမ့်မယ်ကျွန်တော်ကစားသမားတွေအတွက်ကျွန်တော်စိတ်မကောင်းပါဘူးသူတို့ကစားတာပြီးခဲ့တဲ့ဇူလိုင်တုန်းကဥရောပဖလားမှာကစားတာတဲ့ပိုကောင်းပါတယ်ကျွန်တော်အနေနဲ့စိတ်ပြည့်ရပါတယ်ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ကမ္ဘာဖလားကိုနှစ်ကြိမ်ဆက်တိုက်လွဲတာမျိုးမဖြစ်သင့်ပါဘူး။ဒါပေမဲ့ဘောလုံးကဒီလိုပါပဲ။ အခုလိုဖြစ်သွားတာနီးပြမှာတာဝန်ရှိတဲ့အတွက်ဒါကကျွန်တော်မှာတာဝန်ရှိပါတယ်ဒီအတွက်လည်းကျွန်တော်စိတ်မကောင်းဖြစ်ရပါတယ်အဓိကတာဝန်ရှိသူကကျွန်တော်ပါကစားသမားတွေနဲ့မဆိုင်ပါဘူးဗျာသူတို့ကတကယ်ကောင်းတဲ့သူတွေပါကျွန်တော်တို့မှာကစားသမားကောင်းတွေရှိတဲ့အတွက်အသင်းရဲ့အနာဂတ်ကကောင်းပါတယ်အခုဖြစ်သွားတဲ့ကိစ္စကကစားသမားတွေရောဥက္ကဋ္ဌရောနဲ့ဘာမှမဆိုင်ပါဘူး
။အီလီသင်းခြေစပွဲကနေပြုတ်သွားတာကြောင့်မန်ချီနီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လဲမိကွနေထုတ်လာနေကြပါတယ်။ဒါပေမဲ့မန်ချီနီကတော့သူအီလီသင်းမှာဆက်ရှိသွားမဲ့ပုံစံမျိုးအရေးမဲ့ပြောကြားလိုက်ပါတယ်ခင်ဗျာ။အီလီသင်းကခြေစပွဲကနေပြုတ်သွားတဲ့အချိန်မှာအမေရိကဇုံဘက်မှာတော့ကနေဒါသင်းကအမေရိကန်နဲ့မက္ကဆီကိုအသင်းတွေကိုကျော်ပြီးတော့ပထမဆုံးခြေစပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါတယ်။နိုင်ငံတွေကကနေဒါနဲ့ဂျမေကာတို့ကစားကြတာမှာကနေဒါက၄ခုဂိုးမရှိနဲ့နိုင်ပြီးတော့ကွန်ကောကပ်ဇုံကနေပထမဆုံးခြေစပွဲအောင်တဲ့အသင်းဖြစ်လာခဲ့တာပါ။ဒါဟာကနေဒါအသင်းအတွက်36နှစ်အတွင်းမှာပထမဆုံးအကြိမ်ကမ္ဘာဖလားခြေစပွဲပြန်အောင်တာလည်းဖြစ်ပါတယ်။သူတို့နောက်ဆုံးအကြိမ်ကစားခဲ့တာကတော့1986ခုနှစ်ကမက္ကဆီကိုကမ္ဘာဖလားမှာဖြစ်ပါတယ်။ဒါကြောင့်ကနေဒါပရိသတ်တွေကတော့အခုဆိုရင်အကြီးအကျယ်အောင်ပွဲခံနေကြပြီလေဖြစ်ပါတယ်။တောင်အမေရိကဇုံဘက်ကဘောလုံးပွဲတွေမှာတော့အီကွေဒေါ်နဲ့အူရုဂွေးအသင်းတွေခြေစပွဲအောင်သွားခဲ့ကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကပွဲတွေမှာအီကွေဒေါ်အသင်းဟာပါရာဂွေးကို3-2နဲ့ရှုံးမိမဲ့အူရုဂွေးကပီရူးကို2-1မရှိနဲ့နိုင်လိုက်တာကြောင့်အီကွေဒေါ်နဲ့အူရုဂွေးအသင်းတွေဟာပီရူးထက်4မှတ်အသာနဲ့ခြေစပွဲအောင်သွားခဲ့ကြတာပါ။ဒါကြောင့်အခုဆိုရင်တောင်အမေရိကဇုံဘက်မှာခြေစပွဲအောင်သွားတဲ့အသင်းတွေကတော့ဘရာဇီးလ၊အာဂျင်တီးနာ၊အီကွေဒေါ်နဲ့အူရုဂွေးအသင်းတွေဖြစ်ပါတယ်။ဘရာဇီးကွင်းလေလူဖရက်ကတော့သူတို့ဘရာဇီးအသင်းဟာကမ္ဘာဖလားကိုဘူးဆွဲဖို့တပြေးနေအသင်းတွေကတသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Existe autres grandes sélections et après France qui fait campion
အသင်းကောင်းတွေရှိပါတယ်လက်ရှိကမ္ဘာချန်ပီယံပြင်သစ်လူမျိုးနောက်ပြီးတော့အခြားအသင်းတွေကဆိုရင်ဘယ်လ်ဂျီယံလူအသင်းလည်းပါတယ်လို့ပြောရမှာပါဒါပေမဲ့ကျွန်တော်တို့အသင်းဟာလည်းကမ္ဘာဖလားကြိုင်ရင်ရန်ကိုတောက်တင်းတဲ့အသင်းတစ်သင်းဖြစ်လာမယ်လို့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်တို့လည်းဘိုးဆွဲနိုင်ကြီးရှိတဲ့အသင်းတွေကတစ်ခုအနေနဲ့တတ်မှတ်လာနိုင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့တတ်နိုင်သမျှအကောင်းဆုံးကစားကောင်းမှာဖြစ်ပါတယ
်ကမ္ဘာလားကျင်းပဖို့6လကျော်ကျော်လောက်ပဲလိုတော့တဲ့အချိန်မှာကာရမကမ္ဘာဖလားကျင်းပတာနဲ့ပတ်သက်ပြီးဝေဖန်တန်တွေလည်းထွက်ပေါ်လာပြန်ပါတယ်။ Netherlands ပြလူ ਈ ဘန်ဟောက်ကတော့ကာရမကမ္ဘာဖလားကျင်းပတာဟာအတိတ်ပဲမရှိပဲရည်စရာကောင်းပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကအရှေ့လေပိုင်းမှာကမ္ဘာဖလားကျင်းပတာဟာငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေကြောင့်ဖြစ်တယ်ဆိုပြီးတော့စွပ်စွဲလိုက်ပါတယ်
။ Dus ik vind dat belachelijk dat dat we in een land gaan spelen om
အဲ့ဒီမှာသွားပြီးကျွန်တော်တို့ကစားရမယ်ဆိုတာအထိပ္ပယ်မရှိပါဘူးဗျာဒါပေမဲ့ FIFA ကဘာပြောလဲအဲ့ဒီမှာဘောလုံးဖွံ့ဖြိုးတိုးတက်အောင်ပို့ပြီးတော့တိုးတက်လာအောင်လုပ်ဖို့ဆိုပြီးပြောထားပါတယ်အဲ့ဒီတော့ဘောလုံးဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်ရမှာလဲအဲ့ဒီနိုင်ငံမှာဘောလုံးပွဲတစ်ပွဲပြီးတစ်ပွဲလုပ်တာလားဒါကအထိပ္ပယ်မရှိပါဘူးဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတွေကအရေးမကြီးပါဘူးအားလုံးကငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေပါပဲဒါက FIFA ရဲ့အဓိကအခြေခံအကြောင်းရင်းပါ
ကမ္ဘာဖလားမော်လုံးငွေစောက်တဲ့နေရာမှာကာတာနိုင်ငံဟာရွှေပြောင်းအလုပ်သမားတွေအပေါ်မှာလူခွင်ချိုးဖောက်တာတွေကြောင့်ကမ္ဘာဖလားကိုသတိမောက်ဖို့ပြောတာကြီးလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးခြေစစ်ပွဲအောင်ထားတဲ့အသင်းတွေဘက်ကရောသဘောထားတွေဘယ်လိုရှိနေပါသလဲ
I don't really know what that achieves. I mean it would of course would
England နီးပြ Gareth Southgate ကတော့ကမ္ဘာဖလားကိုသတိမောက်လိုက်လို့တရင်အကြီးကြီးဖြစ်လာနိုင်ပေမဲ့ဒီကနေဘာမှအောင်မြင်မှုရမှာမဟုတ်ပဲဘောလုံးပွဲကလည်းဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အခုနောက်ဆုံးမနေ့အင်္ဂါနေ့ကကစားခဲ့တဲ့ဥရောပဆုံးခြေစစ်ပွဲတွေမှာတော့ပေါ်တူဂီနဲ့ပိုလန်အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ပေါ်တူဂီနိုင်ငံမှာကစားခဲ့တဲ့ပေါ်တူဂီနဲ့မြောက်မက္ဆီဒိုနီးယားပွဲမှာတော့ပေါ်တူဂီက2-0မရှိနဲ့နိုင်သွားပါတယ်။ပေါ်တူဂီအတွက်အနိုင်ဂိုးတွေကိုတော့မန်ယူကွင်းလေကစားသမားဘရူနိုဖာနန်ဒက်စ်က2-0လုံးသွင်းပေးခဲ့တာပါ။ပိုလန်မှာကစားတဲ့ပိုလန်နဲ့ဆွီဒင်ပွဲမှာလည်းပိုလန်ကဆွီဒင်ကိုဒုတိယပိုင်းမှာသွင်းတဲ့ဂိုးတွေနဲ့2-0မရှိနဲ့ပဲနိုင်သွားခဲ့ပါတယ်။ပိုလန်အတွက်ဂိုးတွေကိုတော့ Lewandowski နဲ့ Zielinski တို့ကသွင်းပေးခဲ့တာပါ။အာဖရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့ Senegal, Ghana, Morocco, Tunisia နဲ့ Cameroon တို့ခြေစစ်ပွဲအောင်သွားပြီးအာရှဘက်မှာတော့ Iran, South Korea, Japan နဲ့ Saudi Arabia အသင်းတွေခြေစစ်ပွဲအောင်သွားပြီးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်2022ကမ္ဘာဖလားကိုဝင်ငွေရသွားတဲ့အသင်းက28သင်းရှိသွားပြီဖြစ်ပြီးတော့ CONCACAF ဇုံကဂျန်နဲ့နနီးယားအတွက်ပွဲတွေကိုတော့ဒီကနေ့မှာကစားသွားမှာဖြစ်ပြီးတော့ကျန်တဲ့3နေရာအတွက်ပလေးအော့ဖ်ပွဲစဉ်တွေကိုတော့လာမယ့်ဇွန်လ3ရက်နေ့မှာကစားမှာဖြစ်ပါတယ်။က ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုတော့လာမယ့် April 1ရက်နေ့တောက်ကြနေကြရင်ကာတာနိုင်ငံမှာမဲနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားခံနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဥကြဇန္တာကအမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်တင်ပြထားတာပါမြန်မာအပြောင်းလဲအတွက်နိုင်ငံတကာရဲ့ဖိအားဟာအင်မတန်မှအရေးပါပါတယ်ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စည်းပိတ်လုံခြုံမှုလေးလာရေးဌာနပေါမောက်ခမီမီဝင်းဘတ်ကဆိုပါတယ်အာနာသိန်းစစ်တပ်နဲ့အာနာသိန်းမှုကိုဖိစံတဲ့အင်အားစုတွေကြားလက်ရှိအခြေအနေကိုတစ်ချိန်တုန်းကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘတ်ကနှိုင်းရှင်ထားပါတယ်အသေးစိတ်ကိုဒေါက်တာမီမီဝင်းဘတ်နဲ့ဥကြော်စံသားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင
်ဘမဘာမီမီဝင်းဘတ်များမိသားအနေနဲ့ပြောစီချင်တာကတော့သိန်းစိန်အစိုးရတက်ပြီးကြတဲ့ကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံစံတစ်ခုရှိခဲ့တော့ထင်ပါတယ်ဆိုတော့အဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်တော့ပြီပေါ့နော်အဲ့ဒါ
ဟုတ်ကဲ့ရှင့်ဟိုမြန်မာနိုင်ငံပေါ့နော် Democracy Transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီသူများတွေကခဏခဏပြောတယ်ဒီဥစ္စာ training ဆိုအဲ့ဒါမှတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပေးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးnow the civil military relation you know the democratic government out ma bon no system တစ်ခုအောက်မှာ civil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရပါအ
ဲ့ဒီဆက်ဆံရေးဟာပြတ်သွားပြီပေါ့เนาะအနာသိမ်းရေးနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေပြီး sanction လုပ်ထားပါတယ်မြန်မာစစ်တပ်က
အခု Russia က Ukraine ကိုကျူးကျော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့က Russia ကိုအပြတ်အသားထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအလံဝေးသွားတယ်လို့ပြောလို့ရပါမယ်ခင်ဗျာ
။ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဝင်င်းတွေကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ်
။တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ကိုတက်လှမ်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေဟာသိထိအောင်မှုမရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာဒီစေဘုံ
။ဟုတ်ကဲ့။ကျမတို့ဒီသမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ဘာသွားတွေ့လဲဆိုတော့သူတို့အဓိက၃ချက်ပါတယ်။အဓိကတုံးကအဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကြတော့အပြည်ပြည်ဆိုင်ရာကဖိအားအနှခုနောက်သုံးချက်မြောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးခုကိုတွားတွေ့တယ်ဆိုတော့ဒီဥစ္စာအပြည်ပြည်ဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ်အဲ့ဒီဥစ္စာကိုအတွက်ကြောင့်လေ US ကဒီဘက်ကနေပြောပါတော့ဥဆောင်ပြီးတော့ဒီဘလူးနီးနဲ့ဖိအားပေးရမလဲဆိုတာဆောင်ရွက်နေတာပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီး diplomatic ပေါ့နော်ဟိုဝင်နေတဲ့ ASEAN တို့နဲ့ဝင်နေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူပူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လေဒီဖိအားကအများကြီးရှိလာတာ
ဆိုတော့ခုနကမိမိပြောတဲ့သုံးချက်မှာပြည်သူတွေဆန့်ကျင်ဥကြောင်းမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင်းမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းသမားတောက်နဲ့မြင်မိပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လားလူတွေကညှိတွားရတဲ့အကိစ္စကိုအဲ့ဒါပိုပြီးလှုပ်သင့်တယ်ဖီအားပိုပြီးပေးသင့်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အကိစ္စကိုသိနေတာပါအထူးသဖြင့်စီးပွားရေးအပြင်ဒဏ်ခတ်ပိတ်ဆို့တဲ့နေရာမှာရေနံတို့ဘာလို့ဆိုရင်သူကမပိတ်ဆို့ဘူးဖြစ်နေတယ်
ကျွန်မက US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေလံနဲ့ဥစ္စာလဲသူတို့ထိဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေလံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့ လုတ်လိုက်မယ်ဆိုလို့ရှိရင်တန်တမာနဲ့ပတ်သက်တဲ့အထီအားနဲ့မှာကွာပြီးတော့ညှိနိုင်တယ် right ဆိုအဲ့ဒါကြောင့်မှလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းရွေးပြီးတော့လုပ်ဆရာတွေလိုအပ်တယ်လို့ကျွန်မတွေးမိတယ်
အဲ့ဒီမဲ့လေတခုစဉ်းစားမိရအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ European country တွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကပဲရာရာပို့ပြီးလိုအပ်နေတဲ့သဘောတလို့ငါဆိုရင် American သမ္မတ Joe Biden က Saudi Arabia ကိုအပါဝင်ပေါ့လေ Middle East နိုင်ငံတွေကိုသူတို့ကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားပါတယ်သူတို့ကလက်မခံကြဘူးလေဆိုတော့မြန်မာနိုင်ငံကရေနံဟာဘာပဲပြောပြောသူတို့ကပူပြီးလိုအပ်နေလို့များသူတို့လက်ပိုက်ကြည့်နေဥမာတကယ်ကြောက်ဘူ
းအဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်ပြည်ဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ကျန်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့မိမိပြောတဲ့အချက်၃ချက်ထဲမှာစန့်ကျင်မှုရဲ့နောက်ပြီးပြပဖြစ်ရဲ့နောက်နံပါတ်၃ချက်ကပိုပြီးစိတ်ဝင်စားဖို့ကောင်းတဲ့ defection ဆိုတော့စစ်တမ်းက elite ဆိုတော့ကျွန်တော်နားလည်တာဥပမာရင် Philippines မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့ Henry Lee တို့ Marcos တို့ကသူတို့ defect လုပ်လိုက်တယ်ဒီဘက်ကိုဗက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစေမြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက် defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမျိုးမျိုးကြောင့်မထွက်နိုင်လို့သာနေနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်တိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆိုခရိုနီစီလေအလီဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ခရိုနီဆိုပြောလို့ရတာပေါ့နော်ခရိုနီစေသူတို့လိုက်ဖမ်းနေတာသူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီအလီတွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကလိုက်ဖမ်းနေလို့ကျွန်မခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးတော့ကြီးလိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့
အ
level ပေါ့
န
ော်ဖြစ်လာပြီလ
ို
့တွေ့လို့ရတယ်။
ဟုတ်ကဲ့မိမိကိုယ်တိုင်ပမဟပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်သူတို့မှတော်ပြီးလိုက်ချပေးတယ်။ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာရောသူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်ကိုအောက်မှနေရတဲ့တမန်တော်တခုဖြစ်ရေးကိုသူတို့ဘယ်လောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အဖြစ်ကျမထိတွေ့အဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ် expectation ဆိုတော့
ပျော်လင့်ချက
်ဟုတ်ကဲ့မျော်လင့်ချက်အများကြီးသူတို့မှာရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အချိန်လုံးကလဲကျမလှုပ်တဲ့အခါမှာဒီကဘာလုံးကလဲမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချိန်ကြီးနေနည်းနည်းအချိန်ကြီးရပါဘာလို့ဆိုလို့ဆိုစစ်တပ်ကို၌ကဒီ democratic transition ကိုအာလုတ်ပေးလိုက်တယ်ဆိုတော့လေလူတွေကတခါရဲအရမ်းနဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကြုံဆုံကြတယ်ကြုံဆုံအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲသူတို့ကိုလုံးဝဟိုလူစိုးလိုမျိုးထင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီထိတခါရဲကိုထိုးကြပါတာပေါ့နော်ဆိုကျွန်မတခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့ညှော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူတို့အရန်ပဲ excited အဲ့ဒီအချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကညီတော်ဒီကိုတစ်ခါရဲ့ဟိုနေနေကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တစ်ခါလေးကြာလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လောလောဆယ်မှာသူတို့ကိုစည်းကလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတက်မတော်တဲ့ဝန်ထမ်းတွေဟာသူတို့မကျေနပ်ကြဘူးသူတို့ဘဝကျဉ်ကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာတစည်းကလုံးနဲ့ဖြစ်နေကြလဲလို့ထင်ပါသလဲ
ကျမဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့ကအလုံးတလောက်လောက်အများကြီးလည်းမရှိတော့ဘူးဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ800ရှိရတယ်အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်အဲ့ရှိတဲ့150တည်းမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်ဆို85ယောက်လောက်ပဲရှိတော့တယ်ဆိုတိုက်ရင်တစ်ခုမှာအဲ့ရှိတဲ့လူတွေတည်းမှာလဲသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်အာလုံးဝ fight မလုပ်ချင်တော့ဘူးတချို့တွေကြတော့အရန်အသက်ကြီးနေပြီအာဟိုဆိုပါတော့စာကျင်နေပါလိမ့်နော်သူတို့တက်တက်လုံးဝလဲစစ်တက်ထင်းမှာပဲသူတို့လုပ်လာပြီးဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူရဲနောက်ပြီးတချို့တွေကြတော့လဲသူတို့ရဲ့မိသားစုတွေပေါ့ဟုတ်တယ်မလားအခုချိန်မှာစစ်တက်ကမိသားစုတွေကိုလဲအရန်နဲ့ခြိုင်နာရင်ဆိုတော့အဲ့ဒီဥစ္စာအတွက်လဲကိုနေမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုဗါလဲချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိသေးတယ
်ဟုတ်ကဲ့နောက်တစ်ခါကျတော့ကျွန်တော်မေးချင်ပါတယ်လက်နက်ကင်ပြီးတော့ဖီဆန်နေရတဲ့ EAOs တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်ဒါစီးကြွညင်တဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့မြန်မာသူရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
။ဟုတ်ကဲ့။ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီဥစ္စာသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်နေဆိုတော့တော်တော်ချီးကျူးစရာပဲ။အပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A အထိရမယ် A+ ရတော့ဒီဥစ္စာလုပ်နိုင်မယ်လို့ကျမသုံးသပ်ပေးလို့ရတယ်။
အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရဲ့အလားအလာအကြောင်းအမေရိကန်ဒုဗိုလ်မှူးကြီးအငြိမ်းစားမီမီဝင်းဘက်နဲ့သုံးသက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးခြင်းပါတယ်ရှင်။အမေရိကန်နိုင်ငံသားရဲ့ဌာနအကြံပေးပုဂ္ဂိုလ်ဒက်ရစ်ခိုလက်ခါအာရှဒေသ၃နိုင်ငံကိုခီးထွက်နေပြီးတော့အခုခီးစဉ်တွင်မှတူသွားတဲ့နိုင်ငံတိုင်းမှာမြမအရေးကိုပါထည့်သွင်းဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီအကြံပေးပုဂ္ဂိုလ်ဟာမတ်လ28ရက်နေ့ကနေဧပြီလ2ရက်နေ့အထိဖိလစ်ပိုင်၊ဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံခီးစဉ်မှာတော့တောင်တရုတ်ပင်လယ်အရေးကိစ္စနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စဆွေးနွေးဖို့ရှိပြီးတော့ဒီထဲမှာတော့မြန်မာနိုင်ငံရဲ့အကြက်တဲအပါဝင်အမေရိကန်အာဆီယံဆက်ဆံရေးကိစ္စတွေကိုဆွေးနွေးမယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဗီယက်နမ်ခီးစဉ်မှာလည်းမြန်မာအကြက်တဲနဲ့အာဆီယံရဲ့အရေးပါမှုကိုဆွေးနွေးမှာဖြစ်ပါတယ်ရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းမှာတော့ယူကရိန်းနိုင်ငံနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုခုရမယ်အရေးလက္ခဏာမရှိဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောလိုက်ပါတယ်36ရက်ကြာရုရှားကျူးကျော်စစ်အဆုံးသတ်ဖို့ရည်ရွယ်ချက်နဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့ဆစ်ဆက်ညှိနှိုင်းပွဲအတွင်းတောင်းဆိုချက်စီးရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရကပြောသွားပါတယ်ရှင်ယူကရိန်းကိုရုရှားကနေဒီလိုမျိုးကျူးကျော်တိုက်ခိုက်တဲ့အတွက်ဒုတိယကမ္ဘာစစ်ကတည်းကဆိုရင်ကမ္ဘာစားနပ်ရိက္ခာအဆိုးဝါးဆုံးအကြက်တဲနဲ့ကြုံရနိုင်ပါတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ရဲ့ကြီးကွဲကပြောဆိုလိုက်ပါတယ်။တလားကြာစစ်ပွဲကြောင့်မို့လို့ယူကရိန်းနိုင်ငံဟာကမ္ဘာကိုစားနပ်ရိက္ခာထောက်ပံ့တဲ့နိုင်ငံအဖြစ်ကနေပြီးတော့စားစရာကိုအလှူပြန်ပြီးတော့ခံနေရတဲ့နိုင်ငံအဆင့်ကိုရောက်သွားပါတယ်လို့ WFP အကြီးကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြောဆိုခဲ့ပါတယ်ရှင်။ကမ္ဘာတဝန်းလူပေါင်း155တန်းကိုကျွေးမွေးဖို့ WFP ကဝယ်ယူနေတဲ့ကောက်ပဲသီးနှံ50ရာခိုင်နှုန်းဟာယူကရိန်းနိုင်ငံကဖြစ်တယ်လို့လုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ TM1 တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America,
Washington.